နိုင်ငံတော်သမ္မတဦးသိန်းစိန်က NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်မှာပါဝင်တဲ့အချက်အလက်အများစုဟာတိုင်းရင်းသားတွေဘက်ကအဆိုပြုခဲ့တာဖြစ်ကြောင်းနဲ့အခုလိုစာချုပ်ချုပ်ဆိုနိုင်တာဟာပါဝင်သူအားလုံးရဲ့ကြိုးစားမှုရလတ်ပါပဲလို့ပြောပါတယ်ခင်ဗျာ
သဘောတူညီချက်အားလုံးနေပါကတိုင်းရင်းသားလက်နက်ကိုင်များဘက်ကတင်ပြချက်များပေါ်မှာအခြေခံပြီးကျွန်တော်တို့အစိုးရဘက်ကညှိနှိုင်းခဲ့တာဖြစ်ပါတယ်အစိုးရလွှတ်တော်တမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကိုယ်စားလှယ်တို့ရဲ့ဝိုင်းဝန်းကြိုးပမ်းမှုတိခံမှုသဘောထားကြည့်မှုအနစ်နာခံကြိုးစားအထောက်အပံ့တွေကြောင့်တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုပါဝင်ဆွေးနွေးသူတွေအားလုံးကသဘောတူနိုင်ခဲ့ကြတာဖြစ်ပါတယ်အားလုံးလက်ခံတဲ့ငြိမ်းချမ်းဖြစ်စဉ်တစ်ခုကိုအုံမြင့်ချနိုင်ရေးကမြန်မာပြည်အနာဂတ်အတွက်အရေးကြီးတဲ့လုပ်ငန်းစဉ်တရားလို့ကျွန်တော်တို့အစိုးရကခံယူပြီး MCA သဘောတူညီမှုရရှိအောင်အကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်ဒါကြောင့်တိုင်းသာလန်တကန်အဖွဲ့အားလုံးမပဝင်နိုင်သေးပေမဲ့ကနဦးရှေ့ပြေးအနေနဲ့ပါဝင်ပြီးရှေ့ဆက်သွားဖို့အဆင်သင့်ဖြစ်နေတဲ့အဖွဲ့တွေနဲ့အရင်ဥစွာအခုလိုလက်မှတ်ရေးထိုးဖို့ဆုတ်ဖြတ်ခဲ့တာဖြစ်ပါတယ
်ဒါအပြင်ကျန်ရှိအဖွဲ့တွေပါဝင်လာအောင်ဆက်လက်ကြိုးစားမှာဖြစ်ကြောင်းနဲ့ NCA ကိုအဖွဲ့အစည်းမြေမြပါဝင်လက်မှတ်ရေးထိုးတယ်ဆိုတာတဲ့အားလုံးလက်ခံထားတဲ့သဘောတူညီချက်တွေကိုဘလောက်ထိထိရောက်ရောက်အကောင့်ထဲဖော်နိုင်တယ်လဲဆိုတဲ့မှတ်ကြောက်ပေါ်မှာအခြေခံပါလိမ့်မယ်လို့လည်းပြောကြခဲ့ပါတယ်။ KNU ဗိုလ်ချုပ်ကြီးစောမူတူစေဖို့ကတော့ကျန်ရှိအဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကြိုးပမ်းရမှာမြမတက်မတော်အနေနဲ့အင်အားသုံးခြင်းမပြုဖို့တတိပေးခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုသဘောတူလက်ခံတော်လဲလက်တလောပါဝင်လက်မှမရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများထပ်မံပါဝင်လာရေးလုပ်ငန်းစဉ်တွေဖော်ဆောင်ရမှာလဲတမတော်အနေနဲ့အင်အားသုံးတဲ့ဤထက်ညှိနှိုင်းအဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ်၎င်းအဖွဲ့အစည်းများပါဝင်လာရေးလမ်းဖွင့်ပွေးရမှာစည်ရည်တင်းမာမှုရှော့ချရေးကိုအထောက်အကူပြုမဲ့ရန်တရားဖန်တီးထားခြင်းဟာအရေးပါပြီးတနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောဆောင်စာချုပ်မှာအတူတကွလက်မှတ်ရေးထိုးထားကြတဲ့မိမိတို့ခေါင်းဆောင်တွေအကြားညှိနှိုင်းပြီးဝိုင်းဝန်းနီလာရှာဖွေပါဝင်ကြဖို့လိုပါတယ
်အခုလိုစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဦးဆောင်ကြိုးပမ်းခဲ့သူပြည်ထောင်စုဝန်ကြီးဦးအောင်မင်းကအပြစ်ရဆဲတဲ့အဖွဲ့အစည်းတွေရှိရာဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိစွာအကောင့်တွေဖော်မယ်လို့ပြောပါတယ
်ဒိုနာတွေကနေကျွန်တော်တို့သုံးပွင့်ဆိုင်ညှိပြီးတဲ့အခါမှာဘယ်နေရာမှာမလုပ်မယ်ဆိုတော့ဆုံးဖြတ်ပြီးရင်အဲ့ညာကိုသူတို့ကိုယ်တိုင်သွားပြီးလုပ်ခွင့်ရမှာဖြစ်ပါအဲ့လိုလုပ်တဲ့အခါမှာလဲကျွန်တော်တို့အစိုးရကတော့ဘယ်နေရာမှာမလုပ်ပေးပါဆိုတဲ့နေရာလေးကျွန်တော်တို့လမ်းညွှန်ပေးမှာပေါ့ဗျာနောက်တစ်ခုကတော့ transparency ပေါ့နော်ဒီငွေတွေအားလုံးကပွင့်လင်းမြင်သာမှုရှိရပါပွင့်လင်းမြင်သာမှုမရှိလို့ရှိရင်ဒါခင်ဗျားတို့လည်းတည်ပြီးသားပါဗျာနိုင်ငံတကာအဖွဲ့အစည်းတွေလာတဲ့အခါမှာသူတို့ပတ်စံသူတို့ပဲပြန်ပြီးတော့ယူသွားကြတာများလာပေါ့နော်အဲ့တော့အဲ့လိုမဖြစ်အောင်တိုင်းရင်းသားနေမြေလေးမှာကြံခဲ့အောင်ဆိုပြီးတော့ကျွန်တော်တို့က direction နဲ့ transparency ပဲကြိုက်ပါမယ်သူတို့ဘလောက်သုံးနေဆိုတာကိုစီးရင်မဲ့ကြည့်ပါကျွန်တော်တို့ကြံတဲ့ဥစ္စာဝင်ပြီးတော့မဆွဲဖက်ပါဘူးအဲ့တော့ဒီလိုနိုင်ငံတကာ tripartite ဝင်လာမယ်ဆိုရင်အစိုးရကကနဦးမတိငွေထည့်ပေးရပါဗျ။အစိုးရလည်းဒီမှာပတ်စံပါ။အဲ့တော့နိုင်ငံတော်သမ္မတကြီးကအဲ့ဒီမှာထည့်ဝင်ဖို့အတွက်လည်းအခုလွှတ်တော်ကိုပတ်စံကျွန်တော်ကဒီကောင်းတင်မရှိသေးဘူးပေါ့နော်။အဲ့တော့လွှတ်တော်ကိုကျွန်တော်ကနောက်ဆက်တွဲ supplement ဒီမှာအဲ့ဒီဘောက်စာကိုပတ်စံကိုတင်တောင်းပါ။တင်တောင်းလို့ရလာလို့ရှိရင်တော့ကျွန်တော်ကအဲ့ပတ်စံနဲ့နည်းမြေဒေသတွေမှာဆောင်ရွက်သွားမှာဖြစ်ပါပဲ
။ဒါအပြင်အပြစ်ခတ်ရစဲရေးစာချုပ်မှာပါဝင်လက်မှတ်မထိုးသေးတဲ့အဖွဲ့အစည်းတွေထံကခွင့်ပြုရရမယ်ဆိုရင်အဲ့ဒီဒေသတွေရဲ့ဖွံ့ဖြိုးမှုကိုလည်းဆောင်ရွက်ပေးဖို့အစဉ်နဲ့ပါပဲလို့ဦးအောင်မင်းကပြောပါတယ်ခင်ဗျာ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌကိုတန်ခဲကကြံတဲ့အဖွဲ့တွေပါဝင်လက်မှတ်မထိုးဘဲနဲ့တိုင်းပြည်ရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်
ဒီစာချုပ်ကြီးကိုအကောင့်ထဲပေါ်ဖို့ဆိုတာလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့တည်းမလုံလောက်ဘူး။ကြံရှိနေတဲ့အဖွဲ့အစည်းတွေပါပါဝင်ဖို့လိုတယ်။ဒါမှသာလေဒီစာချုပ်ကိုစူးစမ်းခဲ့ကြတဲ့အားလုံးပေါ့ဗျာ။ထိုးတဲ့လူရောမထိုးတဲ့လူရောစူးစမ်းခဲ့ကြတာ။ဒီတော့တစ်ပတ်နဲ့တစ်ပတ်ဂုံတိတ်ကရှိရှိတိတ်ကရှိရှိတန်ဖိုးထားမှုအတိမတ်ပြုမှုစသဖြင့်ဒါတွေလည်းရှိဖို့လိုတယ်။ဒီတော့အဲဒီစာချုပ်ကြီးကိုပြပြဝဝအကောင့်ထဲပေါ်နိုင်တဲ့အခြေအနေမရှိသေးတော့လည်းပဲ။တစုံတရာစည်ရေးအရာ
ဒီဆောင်းနိုင်လိမ့်မယ်တစုံတရာနိုင်ငံရေးဆွေးနွေးပွဲတွေအတွက်ပြင်ဆင်တဲ့ကြိုတင်ခြေလှမ်းတွေကိုဒါရီရှောင်းနိုင်တဲ့အစီအမဲရှိမယ်လို့ကျွန်တော်တို့ယူဆထားတာပါဒါအပြင်ကိုတန်ခဲကမြန်မာပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ကာကွယ်ရေးကဏ္ဍတွေအားလုံးကိုပြောင်းလဲဖို့လိုကြောင်းနိုင်ငံရေးဆွေးနွေးပွဲတွေကဒါလျှင်တိုင်းပြည်တိုးတက်ပြောင်းလဲအောင်ဆောင်ရွက်နိုင်မှာဖြစ် ဒီမိုကရေစီကိုအပြစ်ခံတဲ့အခါမှာပဲနေရာမှာဘာလို့မဲဆိုတာကိုဆုံးဖြတ်ချက်ရမှာဒီအများကြီးရှိသေးတယ်လို့ပြောပါတယ်ခင်ဗျာ
democracy စိတ်သွင်းခဲ့တဲ့ကာလတွေဟာအများကြီးဖြတ်ကျော်ခဲ့ရပါတယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့ဟာဒီစာချုပ်ကိုဒီနေ့လက်မှတ်ရေးထိုးတာဟာဆိုလို့ရှိရင်ပထမဆုံးအကြိမ်ဖြစ်တာမဟုတ်လို့ဒီလိုသမိုင်းဝင်တဲ့နေ့မှာလက်မှတ်ရေးထိုးရရှင်အဖြစ်ကျွန်မလည်းဂုဏ်ယူပါတယ်တစ်ဆက်တည်းမှာပဲအားလုံးမပါဝင်လာသေးတဲ့အတွက်လည်းစိတ်မကောင်းစရာလည်းခံစားရပါတယ် ကျွန်မတို့ရခိုင်ပြည်သူလူထုတွေရဲ့အကျိုးနဲ့ရခိုင်ပြည်ငြိမ်းချမ်းသာယာလာဖို့အတွက်ဆိုလို့ရှိရင်ဒီစာချုပ်ဟာအရေးကြီးပါတယ်ဒီစာချုပ်ကိုအကောင်အထည်ဖော်တဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းဒီစာချုပ်ကိုတိကျစွာလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့နိုင်ငံတော်အစိုးရကလည်းဒီစာချုပ်ကိုတိကျစွာလိုက်နာဆောင်ရွက်ဖို့လိုအပ်ပါတယ် ဒီကနေ့ငင်းချမ်းရေးပေါ့နော်တိုင်နိုင်ငံလုံးအတိုင်းအတာနဲ့ငင်းချမ်းရေးလက်မှတ်ရေးထိုးတယ်ကျွန်မအများကြီးဝန်တာပါတယ်ဂုံလဲယူပါတယ်ဒါပေမဲ့တခုရှိတာကတော့ပေါ့နော်အခုအကုန်လုံးလက်မှတ်မရေးထိုးနိုင်သေးဘူးဆိုတော့ဒီမကြာခင်ကာလအတွင်းမှာပေါ့နော်ဒီနာမည်နဲ့အညီပေါ့တိုင်နိုင်ငံလုံးအတိုင်းအတာနဲ့လက်မှတ်ရေးထိုးတယ်ဆိုတဲ့အတိုင်းအတာနဲ့အညီအားလုံးကြံရှိနေသေးတဲ့အဖွဲ့တွေကလ
ဲ့ထူထောင်ရေးကောင်စီကဗိုလ်မှူးကြီးဆိုင်လာကလည
်း NCA ကတော့တနင်္ဂနွေပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ထိုးမယ်ဆိုတော့ကျွန်တော်တို့အတိုင်းမတည်ဝမ်းတာပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့အလုံးမြော်မနေတဲ့ဒီကျွန်တော်တို့ရဲ့လက်နက်ကင်ဒေါ်လာရေးကြီးရဲ့အတိကရီမန်းချက်ကတော့ဒီနိုင်ငံရေးဆွေးနွေးပွဲကိုစတင်နိုင်ဖို့ပဲဖြစ်ပါတယ်။ကျွန်တော်တို့ပြည်တွင်းမှာနေ့စဉ်ကြာလများအာဖြစ်ပြခဲ့တဲ့နိုင်ရေးပြဿနာများကိုအခုငြိမ်းချမ်းစွာနဲ့အတူဝိုင်းဝန်းပြီးတော့ဖြေရှင်းနိုင်မယ့်အခွင့်အရေးကိုကျွန်တော်တို့ရရှိရတော့မှာဖြစ်တဲ့အတွက်ကြောင့်အထူးပဲဝမ်းတာမိပါတယ်လို့ခန်းဆန်းရပါတယ်ခင်ဗ
ျမြန်မာတပ်မတော်ကဒုဗိုလ်ချုပ်ကြီးဟောင်းမြင့်စိုးကလည်းအခုလိုစားချုပ်ချုပ်ဆိုနိုင်ရေးအတွက်သူပါဝင်ခွင့်ရခဲ့တာကိုဂုဏ်ယူဝင်းမြောက်မိတယ်လို့ပြောပါတယ်
ကျွန်တော်ဒီခုငင်းငင်းရေးဆွေးနွေးပွဲကိုကျွန်တော်ဒါအစဆုံးပါခဲ့တာပေါ့နော်အထူးသဖြင့်တော့ကျွန်တော်နှစ်နှစ်ကျော်လောက်ဟိုရွှေလီကစပြီးတော့မှဒါပါဝင်ဆောင်ရွက်ခဲ့တော့ဒါဒီနေ့ကတော့ဒါအပိသက်အောင်မြင်တဲ့နေ့လို့ပြောလို့ရတာပေါ့ဒါကြောင့်မလို့ကျွန်တော်အနေနဲ့တော့ဒါအတိုင်းမသိဝမ်းသာပါတယ်လို့ပြောချင်ပါတယ်ဟိုကျွန်တော်ကတော့လောလောဆယ်ကတော့ဟိုတက်မတော်နေပြီးတော့မှငြင်းစားယူပြီးတော့ဒီဘက်မှာနေဘက်တောင်နေကျွန်တော်တို့ထမ်းဆောင်နေပါတယ်အဲ့တော့တက်မတော်အနေနဲ့ကတော့ဒါငင်းငင်းရေးရရှိဖို့အတွက်ကတော့ကြံတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့ရှိတုန်းကလိုပဲဆက်လက်ပြီးတော့ဆောင်ရွက်လေ့လာမယ်လို့ယုံကြည်ပါတယ်အဲ့တော့အကြံနဲ့အဖွဲ့တွေကလည်းအထူးသဖြင့်ကျွန်တော်တို့တုန်းကဆောင်ရွက်ခဲ့တဲ့ KIO KIO အဖွဲ့အနေနဲ့လည်းပဲဒါမကြခင်မှာငင်းငင်းကြီးလမ်းကြောင်းပေါ်ပဲရောက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ရန်ပြည်နယ်ဝန်ကြီးချုပ်စက်အောင်မြတ်ကတော့ NCA ကိုအဖွဲ့အစည်းတိုင်းပါဝင်လက်မှတ်ရေးထိုးသင့်တယ်လို့ပြောပါတယ်ခင်ဗျာ
တဏ္ဍာငံလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုသဘောတူလက်ခံတော်လဲလက်တလောပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများထပ်မပါဝင်လာရေလုံငန်းစဉ်တွေဖော်ဆောင်ရမှာလဲတပ်မတော်အနေနဲ့အင်အားသုံးတဲ့ဤထက်ညှိနှိုင်းအဖြစ်ရှာတဲ့ဤလမ်းကိုအသုံးပြုဖို့အလေးထားတောင်းဆိုတိုက်တွန်းလိုပါတယ်၎င်းအဖွဲ့အစည်းများပါဝင်လာရေးလမ်းဖွင့်ပွေးရမှာစစ်ရေးတင်းမာမှုရှော့ချရေးကိုအထောက်အကူပြုမဲ့ရန်တရားဖန်တီးထားခြင်းဟာအရေးပါပြီးတနိုင်ငံလို့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောဆောင်စာချုပ်မှာအတူတကွလက်မှတ်ရေးထိုးထားကြတဲ့မိမိတို့ခေါင်းဆောင်တွေအကြားညှိနှိုင်းပြီးဝိုင်းဝန်းနီလာရှာဖွေပါဝင်ကြဖို့လိုပါတယ
်ဒီကနေ့ကျင်းပတဲ့အပြစ်ခတ်ရစရေးစာချုပ်တက်ရောက်သူတွေထဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာဥရောပသမဂ္ဂတရုတ်အိန္ဒိယဂျပန်နဲ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေနဲ့အတူ88မျိုးဆက်ကကိုကိုကြီးနဲ့ကိုမြအေးတို့ကိုလည်းတွေ့ခဲ့ရအကြောင်းပါခင်ဗျာ